ယူကရိန်းကျူးကျော်စစ်အတွက်တုံ့ပြန်တန်ခတ်တဲ့အနေနဲ့ရုရှားစမ်းအင်ကုမ္ပဏီတစ်ခုကပိုင်ဆိုင်တဲ့ဒေါ်လာ25သန်းတန် Boring 737လေယာဉ်ကိုသိမ်းဆည်းဖို့နယူးယောက်မှာရှိတဲ့ပြည်ထောင်စုတရားရုံးတစ်ခုကခွင့်ပြုလိုက်ပါတယ်ဒီလေယာဉ်ကိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုစာရင်းမှာပါဝင်တဲ့ရုရှားတထေကြီး Igor Ivanovich Sachin ရဲ့ရေနံကုမ္ပဏီကပိုင်ဆိုင်ပြီးသူ့ရဲ့ရုံးချုပ်ကမော်စကိုမှာရှိပါတယ်ခွင့်ပြုချက်မရှိဘဲရုရှားနိုင်ငံကိုအမေရိကန်လို့လေရင်ဝင်ရောက်တာကိုတားမြစ်ထားတဲ့အရေးယူပိတ်ဆို့မှုကို PJSC ကုမ္ပဏီကထုတ်ပေါက်ခဲ့တယ်လို့အမေရိကန်အစိုးရရှေ့နေတွေကဗိုလ်ထုနေမှာပြောဆိုပါရယ်အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကိုပေါ်ပေါက်ထင်အပေါ်ပေါ်ထင်ထင်ပဲရှောင်တိန်ကျူးလွန်နေတဲ့ရုရှားကုမ္ပဏီတွေနဲ့သူတို့ရဲ့တထေးတွေဟာထိုက်တန်နဲ့ပြန်လည်ပေးဆက်မှုတွေလုပ်ရမယ်လို့အခုလိုဆုံးဖြတ်ချက်ကပြသလိုက်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2022ခုနှစ်ဖေဖော်ဝါရီလရုရှားဘော်ပိတ်ဆို့ရွေးမှုတွေစတင်အသက်ဝင်ကြိမ်ကစပြီးအဲ့ဒီ boring လေရင်ဟာ9ကြိမ်ထက်မနည်းရုရှားနိုင်ငံကိုအဝင်အထွက်ပြုလုပ်ခဲ့တယ်လို့ပြောဆိုပါတယ်။ဒီလေရင်ဟာအမေရိကန်နဲ့နယ်မြေထဲမှာနောက်ဆုံးရှိခဲ့တာကတော့2014ခုနှစ်ကဖြစ်ပါမလာကဖြစ်ပါတယ်။အခုလောလောဆယ်မှာလေရင်ဟာရုရှားခီးစဉ်သွားနေတယ်လို့ယူဆရကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီလိုလေရင်ကိုထိမ့်သိမ့်ဖို့ဝန်ထမ်းထုတ်ခံရတာနဲ့ပတ်သက်ပြီးရုရှားကုမ္ပဏီဘက်ကတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး။